ယူကရိန်းအရှေ့ပိုင်းမှာတိုက်ခိုက်မှုတွေအရှိန်မြင့်နေတဲ့ရုရှားတပ်တွေကရော့ကက်လောင်ချာတွေလေယာဉ်တွေကိုပါသုံးပြီးဒုံးစမြတ်နဲ့လူဟန့်စဒေတာတွေကလူနေရပ်ကွက်တွေကိုပစ်ခတ်တိုက်ခိုက်နေတဲ့အတွက်အိမ်မီးလောင်တာတွေအရက်သားတေဆုံးမှုတွေတိုးလာနေတယ်လို့ယူကရိန်းအရက်ဖက်နဲ့စစ်ဖက်အရာရှိတွေကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့လူဟန့်စ်နဲ့ဒုံးစမြတ်တရှိရာဒုံးဘတ်စ်ဒေတာရဲ့အခြေအနေဟာငရဲပြည်လိုဖြစ်နေပြီးဒေတာတစ်ခုလုံးလုံးဝပျက်စီးသွားပြီလို့ပြောပါတယ်။မြို့တော်ကီယက်ကိုသိမ်းယူဖို့အတွက်မအောင်မမြင်ဖြစ်ခဲ့တဲ့နောက်ရုရှားသမ္မတဗလာဒီမီယာပူတင်ကအခုအချိန်မှာဒုံးဘတ်စ်ဒေတာကိုဥတီတိုက်ခိုက်လာနေတာပါ။ဒီစစ်ပွဲအတွင်းရုရှားတွေအပြင်းအထန်ထိုးစစ်ဆင်ခဲ့ရတဲ့တောင်ပိုင်းကမရီယိုပိုမြို့မှာအဇော့စတရသမ်နီဆဲယုံကိုခြေကုပ်ယူပြီးတိုက်နေတဲ့ယူကရိန်းတပ်သားတွေနဲ့ဒဏ်ရာရနေတဲ့နောက်ဆုံးကျန်တဲ့တပ်သားတွေကိုကယ်ထုတ်နိုင်ခဲ့တယ်လို့သူတို့ရဲ့တပ်မှုကပြောပါတယ်။ဘယ်နှစ်ယောက်လဲဆိုတော့ကိုတော့မပြောပါဘူးယူကရိန်းသမ္မတကတော့ဒီသမ္မတဆဲုံထဲမှာပိတ်မိနေတဲ့အရသာအားလုံးကိုကယ်ထုတ်နိုင်ပြီလို့ပြောပါတယ
် всіх цивільних людей тих хто були заблоковані на заводі евакуація інших цивільних людей які були
ဒီနေ့ဆိုဆဲုံမှာပိတ်မိနေတဲ့အရသာအားလုံးကိုကယ်ထုတ်နိုင်ပြီဖြစ်တယ်လို့ဒီဆဲုံဒါမှမဟုတ်မော်ရီပိုအနားတဝိုက်မှာနေတဲ့တခြားအရသာတွေကိုတော့မကြသေးခင်ကပဲစပြီးကယ်ထုတ်ပေးနေပါတယ်လို့ပြောပါတယ်ရုရှားကာကွယ်ဝင်ကြီးကတော့မကြခင်ရက်တွေအတွင်းလက်နက်ချအညံ့ခံခဲ့တဲ့ယူကရိန်းစစ်သားက2000လောက်ရှိတယ်လို့ပြောပါတယ်။